တရုတ်နိုင်ငံကတိဘက်ကအခြေအနေတွေကိုတာဝန်သိသည့်မကင်တွယ်ဘူးဆိုရင်ပြင်သစ်နိုင်ငံအနေနဲ့ဘေကျင်းအိုလံပစ်ပွဲတော်ကိုတပိတ်မမှောက်ဘူးလို့အပြတ်မပြောနိုင်တဲ့အကြောင်းသမ္မတနီကိုလတ်ဆာကိုဇီကဒီကနေ့ပြောဆိုလိုက်ပါတယ်။တရုတ်ခေါင်းဆောင်တွေနဲ့ပြည်ပရောက်တိဘက်အစိုးရကွန်ဆူလေတွေကြားတွေ့ဆုံဆွေးနွေးဖို့သူလိုလားတယ်လို့မစ္စတာဆာကိုဇီကဒီကနေ့ပြောဆိုလိုက်တာဖြစ်ပါတ ဂရိနိုင်ငံအိုလံပီးယားမြို့ဟောင်းမှာပြုလုပ်ခဲ့တဲ့အိုလံပစ်မီးရှို့တိုင်းမီးထွန်းညှိတဲ့အခမ်းအနားမှာတရုတ်အိုလံပစ်ကျင်းပရေးကော်မတီဥက္ကဋ္ဌမင်းကွန်းပြောနေစဉ်မှာ RSF ကနယ်စည်းမထားသတင်းတောက်များအဖွဲ့ဝင်တဦးကကန့်ကွက်တဲ့အလိုင်းကိုဖြန့်ကင်ဆန္ဒပြခဲ့ပါတယ်။အဲ့ဒီသတင်းကိုတရုတ်မီဒီယာတွေမှာဖော်ပြခြင်းမရှိပါဘူး။အဲ့ဒီဖြန့်ပြခဲ့တဲ့အလံမှာအိုလံပစ်တင်ကေတအားကစားအလံပါကွင်းကလေးတွေရဲ့နေရာမှာလက်ထိပ်ပုံစံတွေကိုဖော်ပြခဲ့ပါတယ်။